လေးငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာပြီးခဲ့တဲ့ဘက်ကနှစ်တစ်ခုအကြောင်းဆွေးနွေးကြရင်းနဲ့ပြက်ကထင်အကြောင်းကိုစကားဆက်သွားပါတယ်ဘာကြောင့်လဲဆိုတော့တစ်နှစ်မှာ12လရှိတယ်ဆိုတာကျွန်တော်တို့မြမပြက်ကထင်ကိုကြည့်ရင်လည်း12လနိုင်ငံတကာသုံးတဲ့ပြက်ကထင်ကိုကြည့်ရင်12လဆိုတော့ကျွန်တော်တို့ကအများအားတစ်နှစ်ဟာ12လပဲလို့နားလည်ခဲ့ကြတာဘူးစစ်စစ်ပေါ့ပေါ့ရှာဖွေကြည့်တဲ့ကဟာပြက်ကထင်တွေရဲ့မူလအစအပြောင်းလဲတွေကိုနားလည်သွားတဲ့အခါမှာတော့ထူးခြားတာတွေကိုတွေ့ရပါတယ်အဲ့ဒါကဘာလဲဆိုတော့တစ်နှစ်မှာ10လပဲရှိခဲ့ဘူးတဲ့ရောမရှေးဟောင်းပြက်ကထင်တွေရဲ့ခေတ်ကိုပါပဲအဲ့တော့ခရစ်တော်မပေါ်မီကသုံးဆွဲခဲ့ကြတာတွေကလကိုအခြေပြုပြီးတော့သုံးဆွဲခဲ့တဲ့အခါမှာတစ်နှစ်မှာ10လသာရှိတဲ့စနစ်အဲ့ဒီပြက်ကထင်ကိုသုံးခဲ့ကြတာကိုသွားတွေ့ပါတယ်အဲ့ဒီမှာလူငယ်တွေကိုဒီအကြောင်းစကားဆန်းပြီးတဲ့အခါသူတို့ကစစ်စစ်ပေါ့ပေါ့တွေးကြရင်းနဲ့စကားဝိုင်းကအရှင်ကောင်းလာတာပေါ့ဘာလဲဆိုတော့သူတို့သိထားတဲ့12လဆိုတာကဘာကိုအခြေခံလိုက်တာလဲဘယ်လိုဖြစ်တာလဲအဲ့ဒီမှာကျွန်တော်လူငယ်တွေကိုကိုယ်တိုင်ရှာဖွေခိုင်းပါတယ်သူတို့တွေ့ရှိခဲ့ပါတယ်သူတို့စကားပြောရင်အများအားသုံးနေတဲ့ဂျူလီယက်စီဇာနဲ့ဘရူတပ်စ်တို့အကြောင်းမှာဒီမှာပါလာတဲ့အခါမှာအင်မတန်ပျော်ရှင်သွားကြပါတယ်တကယ်တော့ရောမအင်ပါယာကြီးကိုဖုံးမိနေလာတောက်စီခဲ့တဲ့ဂျူလီယက်စီဇာဟာအခုလက်ရှိသုံးနေကြတဲ့နိုင်ငံတကာပြက်ကထင်ထဲမှာအရေးကြီးတဲ့ဇက်ကောင်လေးဖြစ်နေတာကိုလူငယ်တွေတွေ့ရတဲ့အခါမှာသူတို့လက်ဝါးချင်းရိုက်ပြီးတော့ပျော်ရှင်သွားပါတယ်။ဘာကြောင့်မှလဲ။လူငယ်တွေကြားထဲမှာအရွယ်သုံးပါးပေါ့လေ။တယောက်နဲ့တယောက်နောက်ကျောကနေလှုပ်ကြံတဲ့သူကို Brutus လို့ပြောခဲ့ကြတယ်မဟုတ်ပါလား။အဲ့တော့တမိုင်းတွေကခန်းထားတဲ့ဇက်ကောင်ကြီးအနေနဲ့ Julius Caesar ကိုမြင်ရင်ကိုပြက်ကထင်အစ်စ်ခေါ်တဲ့အခုလက်ရှိပြက်ကထင်ကိုမြင်ကြရတာကို။အရင်တုန်းက10လပဲရှိတဲ့ခါတုန်းက July နဲ့August ဆိုတာမပါခဲ့ဘူး။နောက်ပြက်ကထင်ကိုအစ်စ်ပြန်ပြီးတော့ပြုတ်ပြင်တိဆောက်လိုက်တဲ့အခါမှာပြက်ကထင်ဟာ12လဖြစ်တယ်အဲ့ဒီမှာ July နဲ့ August ဆိုတဲ့လ2လကိုတတ်တိုးလိုက်တယ်အဲ့ဒါဟာရောမအင်ပါယာကြီးရဲ့ဖုံးမီမီနေလာတောက်စီခဲ့တဲ့သူ2ဦးဖြစ်တဲ့ Julius Caesar နဲ့သူ့ရဲ့တူသူ့ရဲ့ထီးနှံကိုဆက်ခံတဲ့တူတော်မောင် Augusta တို့နာမည်ကိုဂုံပြုတ်ပြီးတော့ထည့်တယ်ဆိုတာကိုလူငယ်တွေကတွေ့လာပါတယ်ဒီတော့လူငယ်စကားဝိုင်းမှာဘာဘက်ကိုဥတီပြီးတော့သွားလဲဆိုတော့တမိုင်းတွေကခန်းထားတဲ့ဇက်ကောင်တွေဟာသူတို့ရဲ့ကောင်းကျိုးဆိုးကျိုးတွေအပြင်ဟောဒီလူအဖွဲ့အစည်းကြီးကိုလူသမိုင်းကိုလည်းကြီးစွာသောတက်ရောက်မှုတွေရှိခဲ့တယ်ဆိုတာကိုသူတို့တွေ့သွားပြီးတော့ဆွေးနွေးကြတာပါကျွန်တော်ကစာတပိုင်းကိုထုတ်ပြပါတယ်အဲ့ဒါကဘာလဲဆိုတော့လူသိများပြီးဖြစ်တဲ့ပယ်နီဆလင်ကိုစတင်တွေ့ခဲ့တဲ့အလက်ဇန်ဒါဖလက်မင်းရဲ့အကြောင်းမှာသူ့ရဲ့ငယ်ဘဝကိုအခုလိုစာဖွဲ့ထားတာတွေ့ရပါတယ်အဲလူတယောက်ကလူငယ်လေးတယောက်ကိုအသက်ကယ်လိုက်ရကစပြီးတော့တစ်ချိန်မှာဒေါက်တာအလက်ဇန်ဒါဖလက်မင်းဖြစ်လာမဲ့လူငယ်ကလေးကိုလန်ဒန်မြို့ကိုပို့ပြီးတော့စရိတ်ထောက်ပံ့ပြီးတော့ကြောင်းထားပေးတယ်ဆိုတဲ့ဇာတ်လမ်းမှာအဲ့ဒီကနေတဆင့်သူ့ကိုထောက်ပံ့နိုင်မိသားစုကဘသူဖြစ်နေတယ်လဲဆိုပြန်တော့ဗြိတိန်နိုင်ငံရဲ့သမိုင်းသို့မဟုတ်ကမ္ဘာသမိုင်းမှာအမတန်ထင်ရှားခဲ့တဲ့ဝင်းစတန်ချာချီဖြစ်လာပြန်ပါတယ်ဆိုတော့အဲ့ဒီကျွန်တော်တို့ဖတ်ရှုရတဲ့စာအုပ်ဟာနောက်ခံအရင်းအမြစ်တွေကိုတိကျတာမပေါ်ပြထားဘူးဖတ်ကောင်းယုံရေးထားတဲ့ဇာတ်ထုတ်တစ်ခုလိုဖြစ်နေတယ်။အဲ့ဒါကိုပြတဲ့အခါမှာလူငယ်တွေကသူတို့ဆက်ပြီးတော့စူးစမ်းကျင်တယ်လို့တောင်းဆိုပါတယ်။အမတန်သိမြတ်လှပါတယ်။ဘာကြောင့်လဲဆိုတော့စာအုပ်ထဲမှာပုံနှိပ်ထားတိုင်းမှန်ပြီးခိုင်ပြီးလို့ယုံလို့မရဘူးဆိုတာကိုလူငယ်တွေတွေ့သွားကြတာပါပဲ။ဒါနဲ့လူငယ်တွေဟာ Google ခေါ်တဲ့ရှာဖွေရေးအင်ဂျင်ဆက်ကြီးကိုမောင်းနေပြီးတော့ရှာကြပါတယ်။တချို့တွေကလည်း Wikipedia ထဲမှာဝင်ပြီးတော့မှွေနှောက်ကြပါတယ်။အဲ့ဒီအခါကျတော့မှခုနကပယ်နီဆလင်ကိုတီထွင်ခဲ့တဲ့ဆရာဝန်ကလေးနဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ဒုတိယကမ္ဘာစစ်ကိုအောင်းနိုင်အောင်တိုက်ခဲ့တဲ့ချာချီတို့ရဲ့ဖြစ်ရပ်တွေဟာစိတ်ကူးယဉ်ဆန်တဲ့ဆက်ဆက်ပေးထားတဲ့ဖန်တီးထားတဲ့ဝတ္ထုဆန်ဆန်ရေးထားတာတွေပါနေတယ်ဆိုတာကိုသူတို့တွေ့သွားကြတာပါပဲ။ဘာပဲဖြစ်ဖြစ်ပါမူလအခြေခံအရလူသိများထင်ရှားခဲ့တဲ့ခေတ်သမိုင်းကိုဖန်တီးနိုင်ခဲ့တဲ့သူနှစ်ယောက်ဆက်ဆက်ပြီးတော့ရတမြောက်အောင်ရေးပေးနိုင်ခဲ့တဲ့စာရေးဆရာအဲ့ဒီအပေါ်မှာဝိုင်းဝေဖန်ကြတာပြီးတော့ရင်းမြစ်ဘလောက်ခိုင်မြဲသလဲဆိုတာကိုလူငယ်တွေရှာတတ်ကြတာကအမြတ်လို့ကျွန်တော်နားလဲပါတယ်ဒီဖြစ်ရဒီဇလန်းဟာတကယ်ဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေပါကျွန်တော်ဆိုလိုချင်တဲ့အဓိပ္ပာယ်ကတော့လူငယ်တွေဟာဘာမဆိုမျက်စိမိတ်ယုံမယ် အရသာကောင်းလို့လွယ်လွယ်နဲ့လက်ခံမယ်ဆိုတာမဟုတ်ဘဲနဲ့စူးစမ်းလူစိတ်တွေလိလဆန်းစစ်ခြင်းစိတ်တွေပြီးတော့မှအတီးပြုတ်မယ်ဆိုတဲ့သူတို့ရဲ့စိတ်နှလုံးများဟာဘာမဆိုမျက်စိမိတ်မယုံမဲနဲ့ယုံတင်မှယုံမဲလက်ခံတင်မှလက်ခံမယ်ဆိုတဲ့အတွေးများထိဝင်လာတာကိုပါပဲလူငယ်တွေအရာရာကိုအပြုမြင်စိတ်များနဲ့ခံစားကြတဲ့အခါမှာသုံးသပ်နိုင်ပါစေဝေဖန်နိုင်တဲ့အစွမ်းများရှိကြပါစေ။